ဒူဂီနိုင်ငံမှာပါလီမန်စနစ်ကနေသမ္မတကိုလုပ်ပိုင်ခွင့်အပြည့်အဝပေးမဲ့စနစ်စီကူးပြောင်းရေးဒုတိယဆန္ဒခံယူပွဲမဲပေးမှုတွေပြီးဆုံးသွားပါပြီ။နိုင်ငံရဲ့84နှစ်တာသမိုင်းကြောင်းအတွင်းအရေးကြီးဆုံးမဲပေးရွေးချယ်မှုအဖြစ်ရှုမြင်ထားတဲ့ဒီဆန္ဒခံယူပွဲမဲရလက်ကတော့ဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာကျင်းပမယ်လို့ခန့်မှန်းရပါတယ်။ကျောင်းလေးကိုထောက်ခံသူတွေနဲ့တန်ကွက်သူတွေကြားဒူရကီနိုင်ငံရဲ့အနာဂတ်ဟာအန္တရာယ်ကျရောက်နိုင်တယ်ဆိုပြီးအငြင်းပွားမှုတွေလည်းရှိနေပါတယ်။အစ္စတန်ဘူမြို့အနီးဟာရီကွိုင်းခရိုင်အတွင်းမှာမဲယုံကြီးစားပြီးဖွင့်လိုက်ပြီးဆိုတာနဲ့လူတွေကြိတ်ကြိတ်တိုးမဲပေးခဲ့ကြပါတယ်။တမကူလုတ်ပိုင်ခွင့်အာဏာအပြည့်အဝအနည်းအတွက်တမရရီဆက်တဲ့အာဒူဝန်ကဥဆောင်စည်းရုံးခဲ့ပြီးဟာရီကွိုင်းခရိုင်ကတော့တမရကိုအမြဲတစေဆန့်ကျင်ကန့်ကွက်တဲ့ဒေသဖြစ်ပါတယ်။တိုင်းပြည်ကိုလူတူဦးလက်ထဲဝါကွက်အလိုက်တာမျိုးအဖြစ်မခံနိုင်ဘူးဆိုပြီးဒေသခံမဲပေးသူတွေကခန့်ကွက်ကြတာပါ။လက်ရှိပါလီမန်စနစ်မှာအလုံးမဖြစ်တာတွေရှိတယ်ဆိုရင်တော့အုပ်ချုပ်ရေးဥပဒေပြည်ရေးတရားစီရင်ရေးနဲ့တီးခြားစီရှိနေတဲ့အတွက်ဒီအတိုင်းဆက်ပြီးရှိနေစေချင်တယ်လို့ခန့်ကွက်မဲပေးသူတို့ကပြောပါတယ်။လူတူဆန္ဒခံယူပွဲမှာမဲပေးသူ55တန်းလောက်ရှိမယ်လို့ခန့်မှန်းထားပါတယ်။